မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အာဆီယံရဲ့ဂျောင်းဝင်ဖြန့်ပြေးပေးမှုအလုပ်ဖြစ်မှာလားဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။ပြီးခဲ့တဲ့ဂျော်လာ၄ရက်နေ့ကအာဆီယံအထက်ကျဥက္ကဋ္ဌဘရူနိုင်းနိုင်ငံဘုရင်မင်းမြတ်ရဲ့ကိုယ်စားလှယ်ဒုတိယနိုင်ငံရေးဝန်ကြီးအဝမ်ပီဟင်ယူဆုပ်နဲ့အာဆီယံအတွင်းမှုချုပ်လင်ဂျော့ဝိုင်တို့နှစ်ဦးဟာနေပြည်တော်မှာအာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပါတယ်။ခုလိုတွေ့ဆုံရခြင်းအကြောင်းရင်းကတော့လွန်ခဲ့တဲ့တလကျော်ဧပြီ24ရက်နေ့ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပခဲ့တဲ့အာဆီယံနိုင်ငံခေါင်းဆောင်များအစည်းအဝေးမှာမြန်မာနိုင်ငံရဲ့ပြည်ထောင်စုနဲ့ပတ်သက်ပြီးသဘောတူချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေကိုအာဆီယံဘက်ကစပြီးအကောင့်ထဲပေါ်နိုင်အောင်ကြိုးစားတာဖြစ်ပါတယ်။အာဆီယံနိုင်ငံတွေရဲ့ဂျာဝင်ဖြည့်ရှင်းပေးမှုကိုအမေရိကန်အပါအဝင်နိုင်ငံတကာအသံဝိုင်းကပါလိုလားထောက်ခံတွန်းအားပေးနေကြလေတော့အဲ့ဒီဝင်ရောက်ဖြည့်ရှင်းပေးမှုအလုပ်ဖြစ်နိုင်မှာလားအကျိုးသက်ရောက်မှုတစုံတရာရှိလာမှာလားဆိုတဲ့ကိစ္စစိတ်ဝင်စားစရာဖြစ်လာနေပါတယ်
။ဖေဖော်ဝါရီလ၁ရက်နေ့ကမြန်မာနိုင်ငံမှာရွေးကောက်ခံအစိုးရကိုဖျောက်ချစစ်တပ်ကဥဆောင်တဲ့အာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်ကြီးမားတဲ့ဆန္ဒပြပွဲကြီးတွေဖြစ်ပေါ်လာပါတယ်။တိတ်မကြခင်အဲ့ဒီဆန္ဒပြမှုတွေအာဏာရှင်စန့်ကျင်ရေးတပိတ်မှောက်မှုတွေကိုစစ်တပ်ကကြမ်းကြမ်းတမ်းတမ်းပစ်ခတ်တပ်ဖြတ်ရိုက်နှက်ဖမ်းဆီးဖြိုခွင်းမှုတွေလှုပ်လာပြီးတဲ့နောက်ဆက်တွဲအနေနဲ့ပိုပြီးပြင်းထန်တဲ့ပဋိပက္ခတွေပေါ်ပေါက်လာခဲ့ပါတယ်ဒီပြဿနာကြီးဖြစ်ရှိနိုင်မှုအတွက်ကုလသမဂ္ဂအဖွဲ့ကြီးဟာလုံခြုံရေးကောင်စီအစည်းအဝေး၃ချိန်ခေါ်ယူခဲ့ပြီးအဖွဲ့ဝင်အားလုံးပါဝင်တဲ့သဘောတူညီချက်တွေချမှတ်ခဲ့သလိုကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်ကိုလည်းမြန်မာနိုင်ငံကိုတွားရောက်ခွင့်ရရည်ကြိုးပမ်းခဲ့တာတွေ့ရပါတယ်။ဒါပေမဲ့လည်းအာဏာသိမ်းစစ်ကောင်စီဘက်ကကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုလိုက်နာမှုမရှိုံမကကုလသမဂ္ဂအထွေထွေအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘာဂနာကိုနိုင်ငံတွင်းဝင်ခွင့်မပေးတဲ့အတွက်ကုလသမဂ္ဂရဲ့ဂျာဝင်ဖြန့်ဖြေးရေးအစီအစဉ်ရှေ့တိုးလို့မရဖြစ်စေခဲ့ပါတယ်။ဒုတိယမြောက်စူးစမ်းတာကတော့အာဆီယံအဖွဲ့ကြီးပါ။အထူးသဖြင့် American အစိုးရဟာအာဆီယံထဲကသူ့မဟာမိတ်နိုင်ငံတွေကနေတဆင့်မြမအရေးကိုအာဆီယံကဂျာဝင်ဖြည့်ရှင်းမှုလှုပ်လာစေဖို့စ조사ခဲ့တာတွေ့ရပါတယ်။ဒီလိုနဲ့မြမအရေးဝင်ရောက်ဖြည့်ရှင်းရေးကိစ္စကိုအဓိကထားဆွေးနွေးခဲ့တဲ့ April 24ရက်အင်ဒိုနီးရှားနိုင်ငံဂျကာတာမှာလုပ်တဲ့အာဆီယံနိုင်ငံခေါင်းဆောင်များအစည်းအဝေးပေါ်ပေါက်လာပြီးအာနာသိန်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုပါတက်ရောက်စေခဲ့ပါတယ်။အစည်းအဝေးမှာအာဆီယံနိုင်ငံတွေကြားဘုံသဘောတူညီချက်၅ချက်ရရှိခဲ့ပြီးအဲ့ဒီသဘောတူညီချက်တွေအရမြမအရေးကိုဂျာဝင်ဖြည့်ရှင်းပေးဖို့စ조사လာတာဖြစ်ပါတယ
်တကယ်တော့အာဆီယံနိုင်ငံတွေအကြားရရှိခဲ့တဲ့ဘုံသဘောတူညီချက်၅ချက်ဟာကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ခဲ့တဲ့သဘောတူဆုံးဖြတ်ချက်တွေကဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့ဆိုတဲ့အချက်တစ်ချက်မပါတာကလွဲပြီးကြံတဲ့အချက်တွေမှာသဘောတူညီမှုရှိတယ်လို့ပြောမယ်ဆိုပြောနိုင်ပါတယ်အာဆီယံဘုံသဘောတူညီချက်၅ချက်ကတော့တိမြန်မာနိုင်ငံတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကိုရပ်တန့်ကြဖို့နှစ်ဘယ်နှဖက်ငြိမ်းချမ်းစွာအပြေရှား dialogue လုပ်ကြဖို့သုံးဆွေးနွေးမှုတွေဖြစ်ပေါ်လာအောင်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ခန့်တာကိုသဘောတူဖို့လေးအေရှေကတစ်ဆင့်လူသားချင်းဆိုင်ရာအကူအညီပေးတာတွေကိုလက်ခံဖို့ငါအထူးကိုယ်စားလှယ်နဲ့အဖွဲ့မြန်မာနိုင်ငံသွားတာကိုလက်ခံဖို့ဆိုပြီးဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်အာဆီယံနိုင်ငံတွေရဲ့ဆုံးဖြတ်ချက်အကောင့်ထဲပေါ်နိုင်ဖို့ဆိုရင်ပြည်ပခန့်ဖြစ်နေတဲ့ဘယ်နှဖက်အ ਨੇ ဆုံးတော့လက်ရှိအင်အားသုံးပြီးအာဏာရယူထားတဲ့စစ်ကောင်စီဘက်ကသဘောတူလက်ခံဖို့တော့လိုအပ်ပါလိမ့်မယ်
။ April 24ရက်နေ့ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ဂျကာတာအစည်းအဝေးတက်ပြီး April 26ရက်နေ့မှာတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာစစ်ကောင်စီကချမှတ်အကောင့်ထဲပေါ်နေတဲ့ရှေ့လုံငန်းစဉ်၅ရက်ကိုအထောက်အကူဖြစ်ခဲ့ရင်မြန်မာနိုင်ငံအခြေအနေတည်ငြိမ်လာရင်အာဆီယံနိုင်ငံတွေရဲ့အကြံပြုချက်တွေကိုအပြုသဘောစဉ်းစားပေးမယ်ဆိုပြီးဖော်ပြပါတယ်။တဆက်တည်းအဲ့ဒီ April 26ရက်နေ့မှာလုပ်တဲ့စစ်ကောင်စီအစည်းအဝေးမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြည်ရင်းတည်ငြိမ်မှုအပေါ်မူတည်ပြီးမှသာအာဆီယံကအဆိုပြုတဲ့မြန်မာနိုင်ငံကိုလာရောက်လို့တဲ့ခီးစင်တွေကိုစဉ်းစားသွားမယ်ဆိုပြီးပြောဆိုခဲ့ပါတယ်။တကယ်တော့စစ်ကောင်စီရဲ့ရှေ့လုံငန်းစဉ်၅ရက်ဆိုတာဟာ2020မဲစင်းတွေကိုပြန်စစ်အရေးပေါ်ကာလနိုင်ငံတည်ငြိမ်အောင်လုပ်နောက်ဆုံးကြရင်စစ်ကောင်စီလက်အောက်မှာရွေးကောက်ပွဲအသစ်တစ်ခုလုပ်ပြီးအဲ့ဒီရွေးကောက်ပွဲမှာအနိုင်ရသူကိုအာဏာလွှတ်အပ်ဆိုတာမျိုးပဲဖြစ်ပြီးဘယ်နိုင်ငံရေးအင်အားစုနဲ့ဆက်ဆက်ညှိနှိုင်းတာမျိုးမှမပါဝင်ပါဘူးပြောရရင်တော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာအာဆီယံနိုင်ငံတွေရဲ့မြမအရေးဂျာဝင်ဖြည့်ရှင်းပေးမယ့်အစီအစဉ်ကိုလက်ခံလိုပုံမရဘူးလို့ကောက်ချက်ချနိုင်ပါတယ် Dajang le, now tet the lajo jarre tea, ASEAN yet seasoned in Nepatalu, Sikong si baka, Bama, Matop Yangera, Tibare. The Gerge, Sikong si baka, ASEAN Nanganri yet seasoned go lakame suyi, Long Henry Saturday Nambu, Gozale di out can adago the board to Buluare. The board to Yong Nimaka, Eric Gozale ye, Nimanangango lame, keys in Rigu, Quimpy Yama Pitalu, Tota Kalayare, NLD, Suya, Gonsal, Ludo, Gonsal, Nunele, Drisson, Wim, Biama Pipi, Nalso Bojo Mujimi online do Gurai, Dong Sansuji Abawi, Tota, Tingdenkan, Nangan, Gonsal, Nune, Drisson, Swinri, Sagab Yorari, Luya Balime, Bojo Mujimi online, Sikong Sibaka, Edilu, Drisson, Swinri Muri, Lola Lime, Dama Maho, Lola, ASEAN Gozalebaka, Sion Swessal, Nileme, Suram Yugaro, Nyon Lilu, Yazagone, Yam Yum Hobau.
Acharpega Pianjila Yele, ASEAN Nangani Dema, Democracy Nija, Yugo, Demolelo, Tellara, Mahode, Taninina, Anashin Sene, Chinzone, Anava Nanganega, Amyazuji Pinidawa, Yama Enijin, Tainangan Sueno, Anna Vinsikonga, Tubazazu, Yugo Kan, Suya, Wunijo Piao, Pandita do Diawe, Pinibare, Elo Anna by Nangani, Amyazune, Poisitare, ASEAN Poji Nene, Siana Zenlo, Piatana, Amyaji Tenere, Birin Sine, Jasho Nanga, Pigu, Udene, Nangan Nangango, Piatanari, Pinyemi, Democracy Lanyamo, Piaolao, Palau, Dono Dada, Pia Bimlesure, Kisagale, Tandia Pisia, Amyaji Shinibare, Dichella de Wotonda Gilae, Mamma Birin, Piatanari, Pileze, ASEAN Nangane. จ้าวเหยนี่ไหนซาวแย่ไปแม้อสีเซนฮะจีมาได้อโจตยามุดิผิดบ่ลาลิเมซุบิเปียวเล่ลุรอไม่ได้จีนอกบา